ေနမြေပေါင်းစုံအလုတ္တမညီလာခံခေါ်ပြီးတော့အလုတ္တမတတ်မှတ်ကဖွဲ့တယ်ဆိုတာကဘလို့ရည်ရွယ်ချက်နဲ့ဖွဲ့ရတာပါလဲခင်ဗျ။
ဒီကတော့ဒီရင်းနှီးမြေဆိုတာမြန်မာနိုင်ငံအလုတ္တမလှုပ်ရှားမှုမှာသူဟိုအထင်ကြီးရလဲဖြစ်တယ်အမျိုးသားရေးအတွင်းလဲဆောင်တယ်ဒီဘက်ကမှလည်းသူတို့ကဘာပြောဝန်ထမ်းအတွေ့အကြုံရောလုပ်တဲ့အတွေ့အကြုံရောရှိရပြီကြတော့ဒီသမတ်တမကဖွဲ့ရနေရမှာအဲ့ဒီအတွေ့အကြုံတွေခြေပြန်ပြီးတနည်းကြနဲ့ပေါ်ပေါက်လာအောင်ဒီတမကတွေကနေပြီးတော့တကစားအလုတ္တမတွေကိုလည်းအတူတူလာစေအောင်ပေါ့နော်ရည်ရွယ်ပြီးကျွန်တော်တို့တားဟို9နှစ်နီးပါးလောက်ပြင်ဆင်ပြီးတော့မှကျွန်တော်တို့တားဟိုဒီကံလှုပ်ပြီးတော့တည်အပွဲချုပ်ပြီးနေလှုပ်လိုက်ကြတော့
အဲ့တော့အရင်အစိုးရတွေလက်ထက်မှာကတော့စစ်အစိုးရကနေစပြီးတော့ဒီသမရဦးသိန်းစင်အစိုးရလက်ထက်အထိပေါ့နော်ဒီဟိုအထူးသဖြင့်တော့စစ်အစိုးရလက်ထက်မှာဒီတခြားသမဂ္ဂတွေအဖွဲ့အစည်းတွေဖွဲ့ခွင့်မပေးခဲ့ဘူးဆိုတော့ဒီရင်းနှီးမြေအလုပ်သမဂ္ဂဆိုတာလည်းမရှိခဲ့ဘူးပေါ့အခုမှစပြီးဖွဲ့တာပေါ့အဲ့ဒီပေါ့လား
ဟုတ်ပါတယ်ဒီ2011ခုနှစ်ပေါ့အလုပ်သမအဖွဲ့အစည်းဥပဒေထွက်ပေါ်လာပြီးတဲ့နောက်ပေါ့ဒီ2013လောက်မှာရင်းနှီးမြေဒီနေ့ကြောင်းကနေခြေကံတမကတက်ဖွဲ့ဖွဲ့တယ်ပေါ့။ကျွန်တော်တို့နဲ့ချိန်ဆက်မိပြီးတဲ့အခါကျကျွန်တော်တို့ကဒီခြေကံတမကတွေတစ်စိမ့်ပြီးတစ်စိမ့်ကျွန်တော်တို့ဖွဲ့တယ်။နောက်တစ်ခါကျတော့မြို့နယ်အစ်စ်တွေဖွဲ့နိုင်အောင်ကြိုးစားတယ်ပေါ့။မြို့နယ်အထက်ပေါ်လာတော့တိုင်းအစ်စ်ပေါ်ပေါက်လာပြီးတဲ့အခါကျတော့မှဒီအဖွဲ့တွေအားလုံးပါဝင်နေကျွန်တော်တို့ဟိုရင်းနှီးမြေပေါင်းစုံညီလာခံပေါ့။တမကပေါင်းစုံညီလာခံရင်းနှီးမြေတမကပေါင်းစုံညီလာခံလုပ်ပြီးတော့ကျွန်တော်တို့အဖွဲ့ချုပ်ဆိုပြီးကျွန်တော်ဦးတည်ပြီးသွားလိုက်တာပါ။
ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်တို့တည်ထားသလောက်ဆိုရင်အခုသူဂန္ဓာလိုက်ဂန္ဓာအလိုက်ပေါ့နော်တမကတွေပေါ်လာတယ်အလုတ္တမတမကလက်တမတမကစသဖြင့်ပေါ့နော်ဆိုတော့ဒီရင်းနှမြေဆိုတာကတော့ဒီလက်တမတို့တခြားအလုတ္တမတို့နဲ့ရှင်လို့ရှိရင်သူကနယ်မြေကန့်တတ်မှုရှိတာကိုရင်းနှံထွက်တဲ့နေရာတွေကိုသူကအထူးပြုတဲ့ဒေတာဖြစ်နေတော့အခုဖွဲ့တဲ့အဖွဲ့အစည်းကကိုရဲနယ်ဝင်းရေဟိုဘလောက်အထိကျပြမှာသလဲဟိုဘယ်အတိုင်းတာအထိလောက်တာပဲတနိုင်ငံလုံးအတိုင်းတာနဲ့လားဘလို့ပုံစံမျိုးလဲခင်ဗျ
ဒီကကကျွန်တော်တို့ဒီရင်းနှီးမြေရှိတဲ့ data အားလုံးရဲ့90ရာခိုင်နှုန်းလောက်ကကျွန်တော်တို့ဒီရင်းနှီးမြေအခြေခံတက်မှတ်ကတွေဖွဲ့ပြီးတော့ပြီဖွဲ့ပြီးတော့ဒီမြန်မာနိုင်ငံတနင်္ဂနွေလုံးမှာဆိုရင်းနှီးမြေလို့တမားကသိန်းဝန်းကျင်လောက်ကြီးရှိတယ်ပေါ့ကျွန်တော်တို့သိရအောင်အဲ့တော့ဘာလဲဆိုတော့အခုဒီဟာဖွဲ့စည်းပြီးတာကတော့ဒါရင်းနှီးမြေအားလုံးကိုအခြေခံတဲ့ပုံစံနဲ့ကျွန်တော်တို့ဖွဲ့ပြီးတာပါဟိုဒီတခုတော့ရှိရကျွန်တော်တို့ကဒီကန်းလွန်ပတ်တော့ကျွန်တော်တို့မလုံနိုင်သေးဘူးပေါ့နော်ကုန်းမင်းရင်းနှီးကတော့အကုန်နီးပါးကျွန်တော်တို့ပါဝင်ပါတယ်
အဲ့တော့ရည်ရွယ်ချက်ကရောခင်ဗျဟိုအများသောဖြစ်တော့အလုတ္တမဟိုတမကတွေဖွဲ့ကြတယ်ဆိုသူတို့ရဲ့နှစ်နာကြီးတွေသူတို့ရဲ့ခံစားခွင့်တွေအဲ့ဒါတွေဟိုညီညွတ်နဲ့တောင်းဆိုနိုင်မှုအားလုံးဒစီတစ်လုံးနဲ့ယက်တည်နိုင်မှုကိုယ်ခွင့်ရေးကိုတောင်းဆိုခွင့်တွေပို့ပြီးတော့ရနိုင်အောင်အတန်ပို့ပြီးတော့စစ်စစ်လုံးလုံးဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်တွေအများကြီးရှိတာပေါ့နော်တမကတွေရဲ့နောက်ွယ်ရည်ရွယ်ချက်တွေဆိုတော့ဒီရင်းနှီးမြေအလုတ္တမတမကကရောအဲ့ဒီပုံစံလားဘယ်လိုပုံစံဘာရည်ရွယ်ချက်တွေရှိပါလဲ
ဒီနေ့မြေလုံသမအဖွဲ့ချုပ်နေတော့ဒီကျွန်တော်ရေချက်ကတော့ဒါလုံသမအခွင့်အရေးတွေကိုအခြေခံတာပေါ့ဗျာ။ဒါနဲ့ဆိုလို့ကျင်တယ်ဒီလုံသမအခွင့်အရေးမှာတခြားနေလုံသမတွေနဲ့မတူခဲ့ထူးခြားမှုကဒီနေ့မြေလုံသမတွေရဲ့သူတို့ဟိုအလျှောက်လုံးပေါ့ဗျာ။ကျွန်တော်တို့ပြန်ပြီးလေ့လာတဲ့အခါကျတော့နှစ်ပေါင်း100လောက်တောင်းလျှောက်တောင်းဆိုလာတဲ့တောင်းတဲ့နေရာဒီနေ့ဒီမပြည့်မီသေးဘူးပေါ့ဗျာ။ယာယီနေသားဟိုနှစ်ပေါင်းများစွာနဲ့ကန့်နေတရားဝင်မကန့်ဘူး။အဲ့လိုနဲ့ဟိုအလုပ်ကနေအနေအားယူသွားတယ်ခံစားခွင့်မရှိဘူး။ဒါဒီဘက်ကမှဆိုလို့ရှိလို့ကြည့်နေတယ်အရင်တော့ကတန်းခဲ့တဲ့ဒါရင်းနှီးမြေလုပ်ကမှတက်တာဆောင်ကြီးဥပဒေလိုဟာမျိုးတွေကြော်ထုတ်ပြန်နေရတယ်ပေါ့နော်သူတို့ကတစ်ခါကကြည့်နေတယ်နိုင်ငံဝန်ထမ်းတပိုင်းဖြစ်တဲ့ခါကျတော့ဒီသူတို့အခွင့်အရေးတွေနဲ့ပြောဆိုတဲ့ခါမှာနိုင်ငံဝန်ထမ်းစီးပင်းစည်းကမ်းတွေနဲ့အိဆိုခံလာရရှိတယ်ပေါ့ဒါတွေအခြေခံပြီးတော့တကယ်ရင်းနှီးမြေလုပ်ကမှသူရဲ့တကယ်နှစ်နာချက်တွေသုံးလုံးချက်တွေကိုကြားကြည့်အောင်အကောင့်တွေပေါ်သွားဖို့ဆိုတော့နံပါတ်၁ပေါ့ဒုတိယအချက်ကတော့ကျွန်တော်တို့ကျေပြန့်တဲ့လုပ်ကမှအဖွဲ့ချုပ်ကြီးတွေပေါ်ပေါက်လာရင်အဲ့ဒီမှာပူးပေါင်းပါဝင်သွားဖို့အဲ့ဒါအတိုင်းပြည်ရဲ့ဒီဒီမိုကရေစီအတွင်းကူးကောင်းတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလည်းကျွန်တော်တို့ဒါပူးပေါင်းပါဝင်သွားဖို့ဆိုတဲ့မျိုးတွေရှိပါတယ်။ဒီဘက်ကတော့ဘာကြောင့်ဒါလိုဆက်ရလဲဆိုတော့တမ်းပြည်မှာဒီမိုကရေစီရှင်ကံဖွံ့ဖြိုးမှုတွေမရှိဘဲနဲ့ဟုတ်လားကျွန်တော်တို့လူ့သမားတမကတွေရဲ့အစံကဏ္ဍဘာလဲတိုးတက်လာဖို့ဟိုခက်ခဲဖြစ်တယ်ပေါ့။နော်အဲ့တော့ဒါဒီမိုကရေစီရေးနဲ့ဒီလူ့သမားတမကတွေရဲ့အစံကဏ္ဍဆိုတော့ဆက်စပ်နေရတဲ့ဘုရားရေးလုပ်ငန်းတွေမှာလည်း
ပါဝင်သွားဖို့ရည်ရွယ်ချက်ရှိတယ်။အရင်စစ်အစိုးရလက်ထက်တောက်လျှောက်ပေါ့နော်ဒီအုပ်ချုပ်ခဲ့တဲ့အစိုးရတွေအဆက်ဆက်လက်ထက်မှာလည်းဒီမြန်မာနိုင်ငံကရင်းနှီးမြေဟာရင်းနှီးမြေထွက်ပါရဲ့နဲ့ပြည်내အစိုးရရဲ့ဗန္ဒငွေပဲဖြစ်ဖြစ်နိုင်ငံတော်အစိုးရရဲ့ဗန္ဒငွေပဲဖြစ်ဖြစ်ထိုက်တန်တဲ့ဒီထွက်တလောက်တန်နဲ့ဒီဗန္ဒဝင်ငွေမရဘူးအဲ့ဒီမှာအုပ်ချုပ်စီမံခံခွဲတဲ့သူတွေကသူတို့ကကြားပြကိုယ့်အိတ်ထဲကိုထည့်ကြတယ်ဆိုတဲ့ဟာတွေကလည်းအခုနောက်ပိုင်းကျေစီပြန့်ပြန့်ထွက်လာတယ်လေဘာလို့ဆိုတော့တဖြည်းဖြည်းပေါ်လာတာကိုအရင်ကမဟုတ်တာတွေလုတ်ခဲ့တာတွေကဆိုတော့ဒီရင်းနှံမြေအလုတ်သမားတွေကြားထဲမှာကောသူတို့ရဲ့လောအားကတွေသူတို့ဒီဝင်ငွေတွေဟာထိုက်တန်တဲ့ဝင်ငွေရနေတယ်လို့သူတို့ယူဆသလားဒါမှမဟုတ်သူတို့ရဲ့စီမံချက်တွေသူတို့မျှော်လင့်ချက်တွေဘာတွေများရှိသလဲဗျာ
ပြောရမယ်ဆိုရင်းနှီးမြေအလုတ်သမားအများစုပါဗျာအတွေ့တင်နေကြတာသူတို့ကသူတို့ရဲ့လာစာတွေကျွန်တော်တို့သိသလောက်ဆို မငါးလားတာ၆လားတာအပေါင်ထားပြီးသုံးနေရတာမျိုးတွေဖြစ်နေရတာကြတော့ဟိုတစ်ခါကငွေကြီးဆိုရင်တော့ဒီကအိတ်အက်ကျဲသူတို့ကြီးပါတယ်သူတို့ဘက်ကထိုက်တယ်နဲ့လားလားရာကြီးရတော့ကျွန်တော်တို့အများကြီးလိုအပ်နေသေးတယ်နောက်တစ်ခါဒီကပေါ်ကဟိုခင်မှာဘာဖြစ်လာလဲဆိုတော့ဒီနာအဖပေါ့နာအဖဖြစ်ကြတယ်ဒီဘက်ခင်မှာအရင်ခင်တွေကနေရောပြီးရတဲ့ဒီဥပေကလောက်တမဥပေပါအခွင့်အရေးတွေကိုကျွန်တော်တို့ကံနေရကျွန်တော်စောစောပြောတဲ့အတိုင်းဟုတ်ဦးဒီလောက်တဲ့အချိန်ပေါ်ကြီးမရတာတို့အဲအစမပြတ်ဟိုနေရီသွားတာတို့မိသားစုနဲ့ဆွဲငွာပြီးတော့သွားတာတို့ဟိုကာလာချီကိုနေရီပို့ထားတာတို့ဒီလိုပြဿနာတွေတို့အများကြီးရှိနေတယ်အဲ့တော့ဒီအချုပ်ပြောရရင်တော့ဒီနေ့ရင်းနှံမြေအလုပ်သမားတို့ကတခြားအလုပ်သမားကြီးကိစ္စကြီးအချိန်ကတော့ဆက်ရင်းနှံမြေအလုပ်သမားကြီးရဲ့တကယ်ပကတိအခြေအနေကမိမိတလို့ဖြစ်နေတယ်တို့ရဲ့အထက်ကျရလဲကြီးကြီးမားမားဒီပြဿနာတွေနဲ့ရင်ဆိုင်နေရ
ဟိုကုန်းဒီမရင်နာမြေလောက်သားတွေရဲ့ဒီရရှိတဲ့သူတို့တူးဖော်နိုင်တဲ့ရင်နာပမာဏဟာကျွန်တော်တို့မြန်မာနိုင်ငံလောက်တစ်ခုတိုင်းအတိုင်းတာတစ်ခုလုံးနဲ့တွက်မယ်ဆိုရင်ကန်းလုံကတော့အများများပါဗျာဆိုတော့ကျွန်တော်ပမာဏအဖြစ်ရခိုင်နှုန်းအဖြစ်ကြည့်မယ်ဆိုရင်သူဘလောက်ရခိုင်နှုန်းလောက်များရှိနိုင်မလဲမြန်မာနိုင်ငံထွက်တဲ့ဟာထွက်တဲ့ရင်နာနေနဲ့ရှင်ဟိုတစ်ခုလုံးကိုရှင်ကြည့
်ရခိုင်နှုန်းကတော့တော့ရင်တော်တော်နေတယ်ဗျာဟိုဘာလို့ဆိုဒီဘက်ကကျွန်တော်တို့ဒီဘလောက်ဆိုရင်သူက twin dit တွေဆက်ပြီးတော့မတူးဖော်နိုင်တာလည်းပါတယ်ရင်းနှီးမဆိုင်ထုတ်နိုင်တာလည်းပါတယ်။ဒါပေမဲ့လို့ကျွန်တော်တို့ဒီဘက်ပေါ့နော်2016 2019ဒီကနာရီနှစ်မှာဒီရင်းနှီးမြုပ်နှံမှုပိုင်းမှာဆိုကုန်းရင်းပိုင်းကိုနည်းနည်းတိုးလာတယ်။တိုးလာတယ်။ရင်ကန်းလုံကတော့အဓိကဖြစ်နေတာကုန်းရင်းရင်းနှီးမြုပ်နှံမှုတွေတိုးလာတော့ကုန်းရင်းမှာလည်းဒီလိုရှာဖွေမှုတွေလာရင်ဟိုဒီဘက်မှာစနစ်တကျရှာဖွေနိုင်ရင်ဒီဂျင်းနံတွေ့ရှိတဲ့နေသားတွေရှိပါတယ်။အဲလိုကန်းလုံနဲ့ရှင်လိုက်ရင်တော့သူ့အရေးတက်တာတော်တော်နည်းတယ်လို့ပြောရအောင်။